လက်ရှိတိုင်းပြည်ရင်ဆိုင်နေရတဲ့အတက်အတဲကိုတွဲဆုံဆွေးနွေးအဖြစ်ရှာမယ်ဆိုရင်စစ်ကောင်စီရဲ့ထိုးစစ်အားလုံးအများရဆိုင်ပြီးပါတဲ့ပါတိုက်တဲ့အင်အားစုတွေအကုန်ပါဝင်ဖို့လိုအပ်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ၊ကရင်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းအမျိုးသားတပ်ဦး CNF တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကမေလ၉ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြီးအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတွဲဆုံဆွေးနွေးဖို့ကံလန်းထားချက်ကိုတုံ့ပြန်လိုက်ပါတယ်။ပြည်ထောင်စုပြဿနာကိုနိုင်ငံရေးအရာတွဲဆုံဆွေးနွေးအဖြစ်ရှာဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအစဉ်တစိုက်တောင်းဆိုတိုက်တွန်းခဲ့ကြောင်းဒါပေမဲ့လက်ရှိနိုင်ငံရေးအကြအတဲကိုဖြည့်ရှင်းဖို့အတွက်ဆိုရင်အတိတ်ပဲပြေဝတဲ့ဆွေးနွေးရေးကိုဖော်ဆောင်နိုင်ဖို့အတွက်ထိုးစစ်တင်အမြန်ဆုံးရပ်ပြီးပါဝင်သင့်သူအလုံးပါဝင်ဖို့နဲ့စစ်ဘေးသင့်ပြည်သူတွေကိုနိုင်ငံတကာကနေလှူလှစွာကူညီထောက်ပံ့ခွင့်ပေးဖို့စာရာတွေကိုလှုပ်ဆောင်ဖို့လိုမယ်လို့အဲ့ဒီလန်ဒန်ကိုင်၃ဘွဲ့ကတိုက်တွန်းထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကဂျာဝင်စစ်ဆက်ပြီးစစ်ပံမြတ်တဲ့တွဲဆုံဆွေးနွေးရေးကနေတဆင့်အလုံးမျှော်မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဥတီသွားနိုင်မှာဖြစ်တယ်လို့ဆက်လက်ဖော်ပြထားပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးတစ်ဖွဲ့တည်းကတည်ကြားထုတ်ပြန်တဲ့ထုတ်ပြန်ချက်မှာတော့ယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်စစ်ကောင်စီအနေနဲ့ပြည်သူလူထုကိုလေးစားတန်ဖိုးထားဖို့နဲ့စစ်ပွဲများအကြမ်းဖက်တိုက်ခိုက်မှုများဖမ်းဆီးနှိပ်စက်မှုများကြေးရွာတွေကိုမိရှုဖျက်ဆီးမှုများလက်နက်ကြီးများနဲ့ပစ်ခတ်မှုများလေယာဉ်များဖြင့်ဘုံကျဲတိုက်ခိုက်ခြင်းများကိုရပ်တန့်ရမယ်လို့ဖော်ပြထားပါတယ်